ကချင်ပြည်နယ်ဖားကန်မြို့ကရေမစေးကြောက်ရှာဖွေသူတွေကြားမှာကိုဗစ် -19 ကာကွယ်ရေးကျန်းမာရေးလမ်းညွှန်ချက်တွေအတိုင်းလိုက်နာဆောင်ရွက်တာမရှိကြတဲ့အတွက်တာဝန်ရှိသူတွေနဲ့ဒေသခံတွေကြားစိုးရိမ်မှုတိုးလာနေတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကိုရိုနာဗိုင်းရပ်စ်ထင်းကျုပ်ကာကွယ်ရေးကိုမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့တက်နိုင်သမျှဆောင်ရွက်နေချိန်မှာဖားကန်မြို့မှာလည်းမြို့ဝင်အထွက်ကိုစစ်စေးဂိတ်၄ခုနဲ့တားဆီးပိတ်ဆို့ပြီးမြို့ပြင်ကလူစိမ်းတွေအလွယ်တကူဝင်မလာရအောင်လုံခြုံရေးတာဝန်ရှိသူတွေနဲ့မြို့နယ်အုပ်ချုပ်ရေးဘဏ်ကပူးပေါင်းစစ်ဆေးနေပါတယ်။ဒီလိုအခြေအနေမျိုးမှာဖားကန်မြို့ကျောက်စိမ်းတူးဖော်ရေးလုပ်ကွက်ကမြေစာဘုံတွေမှာနေ့စဉ်ကြောက်ရှာနေကြတဲ့ရေမစေးကြောက်ရှာဖွေသူတွေကြားမှာတော့ကျမရေးသတိပေးလမ်းညွှန်ချက်တွေအတိုင်းလိုက်နာမှုမရှိတာကြောင့်စိုးရိမ်စရာအခြေအနေတွေမြင်တွေ့နေရတယ်လို့ကိုဗစ် -19 ကာကွယ်ရေးကိုယ်တိုင်ကွင်းစင်ဆောင်ရွက်နေတဲ့ဖားကန်မြို့နယ်ပြည်သူ့လွှတ်တော်ကလည်းဦးတင်စိုးက VOA ကိုပြောပါတယ
်။ဒီရေမစေးလူရန်စားတွေမှာကျတော့ဘာဖြစ်လဲဆိုတော့တို့ဒီမှာကြလဲလုံးမှာပါဇက်လောက်ရတဲ့အနေအထားမျိုးလေးဒီချင်းမစေးရှာရမလို့ရမှာကြောင်လေးရောင်းရမှာစားလို့ရနိုင်တဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့တို့တွေကတော့နဆလီနိုင်ရှာနေကြတယ်လူစုလူဝေးဆိုတဲ့နာမှာနင်းနေတော့တော့လူစုလူဝေးမဟုတ်တောင်းနဲ့တိန်နဲ့ချီကြရှိတဲ့เนาะဒီဟာတွေကလုံးနေကြတာကျွန်တော်တို့ကဘလုံးမတားရှိလို့လည်းမရအောင်စီမဲ့ကမဲ့နဲ့လူမစုရပါဘူးဆိုမှလည်းတနေ့လုံးတညလုံးနဆလီနိုင်စုနေတယ်ဗျဘလုံးမအာနာလည်းမတက်ရောက်ဘူးတရားဥပဒေစုံဝေးကတို့ရှိမရောက်တဲ့အခါကျတော့เนาะဒီဥုတ်ထဲထားတဲ့ကိုဗစ်ကြီးတာရောက်သွားလို့ကတော့အဲ့ဒီအရေကိုကျွန်တော်တို့အစိုးရကဖြစ်တယ
်။အစိုးရကကျန်းမာရေးသတိပေးချက်တွေထုတ်ပြန်ထားပေမဲ့ဝန်ဆောင်အတွက်ရုန်းကန်နေကြရတာကြောင့်ရေမစေးကြောက်ရှာဖွေသူတွေကြားမှာခက်ခွက်ခွာနေရမဲ့ social distancing ဆိုတာမရှိသလိုနှာခေါင်းစည်းသုံးသူအလွန်နှဲပါပြီးတကယ်တမ်းရောဂါကူးစက်လာရင်ထိမရဖြစ်မှာကိုစိုးရိမ်နေရသူကဖားကန့်ကြောင်စိန်တူးဖွဲ့ရေးလောက်ကွက်နာနေထိုင်သူကိုစုံမိုးထက်ဖြစ်ပါတယ
်။မြေသာဘုံတပုံတပုံမှာအနည်းဆုံးမရှိပါဘူးဆို300နဲ့500အများဆုံး1000ဘတ်ချာလည်းရှိတယ်။အဲ့ဒါကပခုံးချင်းတိုက်ဖြင်းချင်းပေါက်တကယ်ကိုပြားအုံကြီးလိုပဲပြတ်သိပ်ပြီးတော့အဲ့လိုနေနေတာ။အဲ့တော့မတ်ပါတဲ့လူလည်းရှိတယ်မပါတဲ့လူရှိတယ်။တချို့ကလိုက်နာတယ်။များသောအားဖြင့်အများစုကမလိုက်နာကြအောင်။အဲ့တော့ရေမစီအတိုင်းဝိုင်းကကကင်တွယ်ဖို့တော်တော်ကူခက်တယ်။အရန်ကူခက်တဲ့အထက်မှာပါတယ်။ကျွန်တော်တို့ဒီဖားကန်ဖြစ်ရင်တော့ကိုယ်စီကမတွေးရဘူး။ဖကမှာရှိတဲ့လူတွေကိုတွေ့လိုက်ရင် master တဲ့ UI ကအင်တာနက်အများသောအားဖြင့်တိတ်မတတ်ကြတာကိုတွေ့တယ
်။ COVID-19 ကာကွယ်ထိန်းချုပ်ရေးဆိုင်ရာ NLD အစိုးရရဲ့စီမံခန့်ခွဲဆောင်ရွက်မှုတွေဟာအားရစရာမကောင်းဘူးဆိုတဲ့ဝေဖန်ထောက်ပြမှုတွေလူမှုကွန်ရက်မီဒီယာတွေပေါ်မှာထွက်ပေါ်နေတဲ့တစ်ချိန်တည်းမှာပဲဖကမြို့မှာလည်းဒေသခံတွေလူမှုရေးအဖွဲ့တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေပူးပေါင်းပြီး COVID ကာကွယ်ရေးအတွက်လိုအပ်ချက်ကိုကိုနီးကိုဟန်နဲ့ဖြည့်ရှင်းနေရတယ်လို့ကိုယ်စုံမိုးထက်ကပြောပါတယ
်အကျွန်တော်တို့ဆိုလို့ချင်းကိုတူကိုရာကျွန်တော်တို့ဘော်ဒါပေါင်းတင်နေစုပြီးတော့ PP ဝတ်စုံ1000လုပ်တယ်မြန်မာနိုင်ငံမှာအများဆုံးတော့ကျွန်တော်တို့ပြောလို့ရတယ်ဒီစစ်စေးခိတ်ဒီမှာဆိုလို့ချင်းလဲဟာလာဝန်ထမ်းတွေရှိတယ်အ ਨੇ ဆုံးတရက်တရက်လူ20လောက်စားစီးပြီးနေ့စဉ်သွားစီးပြီးလာစီးဒီကျမရဲ့ဝန်ထမ်းတွေအကျိုးပေးစီးတယ်တခြားမှမထောက်တော့ဘူးဟိုဒီ quarantine ဝင်ဖို့အတွက်ဆိုလို့ချင်းလဲတခြားမှမပြီးဘူးဗျာကျွန်တော်ပြောပြတာဖတ်လို့တော့အဆင်ပြေပါလေအဲ့တော့ဘာလို့တုံဆိုတော့ဒီမှာရှိတဲ့လုပ်ငန်းရှင်တွေပရာဟိတာဖွဲ့တွေဗိုလန်တီးယာတွေကတခါတည်းဟိုအလူငွေလိုက်ခန့်ဒီကွာတင်းတွေအတွက်တခါတက်ဆိုင်ဌာနကိုသွားလူကျူးမှုမှုတွေလုပ်ဟာတော်တော်ဆိုးတယ်ကျွန်တော်တို့အစိုးရတသက်မထောက်ပါနဲ့ဘာမှမရှိဘူ
းဒီလိုဝေဖန်မှုတွေပေါ်နားလေပေမဲ့အစိုးရကအတတ်နိုင်ဆုံးဖြည့်ရှင်းဆောင်ရွက်နေတယ်လို့ဖားကန်ပြည်သူလွှတ်တော်ကလည်းဦးတင်စိုးကရှင်းပြပါတယ
်အဲ့ဒါတော့ဒီလိုရှိပါတယ်ရှင်းရှင်းပြောရရင်နောက်ဆုံးကတိုင်းပြည်ရဲ့ဘတ်ဂျက်ပေါ်မှာလည်းမူတည်ပါတယ်အော်မရှိရှိတာနဲ့ Twitter ရောကျမ်းပါပြီးတော့လုံနေရတဲ့အနေအထားမျိုးမှာဒီလိုအယောဂါဆိုကြီးဖြစ်လာတဲ့အခါမှာကျတော့မဖြစ်ဖြစ်အောင်ကျွန်တော်ဆောင်ရွက်နေရတဲ့အနေအထားမျိုးဖြစ်တယ်။နော်ဒီကိုချီမခံမှုညာဖြစ်နေဆိုတော့လည်းပဲကျွန်တော်တို့ဒီမှာလည်းအားလုံးကအုပ်ချုပ်ရေးတစ်ခုတည်းမဟုတ်ဘူးဗျ။ကျွန်တော်တို့ဒီမှာမြို့နယ်တိုင်းလူတို့မှာရှိတဲ့လူတက္ကသိုလ်တွေအားလုံးကဗျာအုပ်ချုပ်ရေးနဲ့လက်တူတူလက်တွဲပြီးတော့မှဒီလူတွေခုနပြောတဲ့အချက်ဒီရပ်ပြဖွဲ့စည်းတွေအုပ်ချုပ်ရေးဖွဲ့တွေနဲ့ဌာနဆိုင်တွေပေါင်းပြီးတော့အကုန်လုံးလုံနေကြတာကိုသူ့ဒေသကုဒေသကတော့သူ့အနေနဲ့သူတော့ဒါအားလုံးကဝိုင်းဝန်းလုပ်ဆောင်ကြတော့တော်တော်များများကတော့အားရချင်တော့ကောင်းတယ်လို့ပဲကျွန်တော်အနေနဲ့မြင်ပါတယ
်။အစိုးရကဒေတာတချို့မှာတားမြစ်ချက်တွေဖြေလျှော့လာပြီးဖြစ်ပေမဲ့ဖားကန်မြို့အဝင်ထွက်ဂိတ်တွေကိုည9နာရီကနေမနက်6နာရီထိတားမြစ်ကန့်သတ်ထားဆဲဖြစ်ပါတယ်။ COVID လူနာနံပါတ် 82 နဲ့အတူလေရင်ဒဇင်းနဲ့စီးလာတဲ့ဖားကန်မြို့က2ဦးကိုကွာရန်တင်းလုပ်ထားခြင်းတုန်းကမြို့ကနေကြဆိုးရိမ်မှုများခဲ့ပြီးနောက်ပိုင်းအဲ့ဒီလူတွေစီမှာရောဂါပိုးမရှိတဲ့အတွက်စိတ်ပြန်အေးသွားလို့အနေတိုင်းပေါ်ရတာမျိုးလည်းရှိတယ်လို့မြို့ကန်တွေကပြောပါတယ်။လက်ရှိအခြေအနေကတော့တရုတ်နိုင်ငံတည်းအလုတ်သွားလုပ်ပြီးတရုတ်အာဏာပိုင်တွေပြန်ခိုင်းတာကြောင့်ပြန်လာရသူ 18,000 လောက်ဖားကန်မြို့ကိုရောက်လာကြပြီးကွာရန်တင်းစင်တာ20ကျော်မှတီးခြားခွဲထားဆောင်ချိမှုလုပ်ထားပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ